Gogan Dita ga Sipoeri chong Tiyo Nangan Beko Twepi Gajare Dukha Dheri Rega Tachoha Nye Lao Dolan Kiyigo Lan Shao Biro Thani Go Piani Chawaare Ma Pongjin Kapyane Lan Se Shidure ga Sipo Lo Ya Tiyo Piba Ka Nipa Biro Thani Go Piani Chawaare me Ngwe Che Mata Nain Dure ga Ro Sipche Nese Lao Kai Miu Tawai Ka Nipiro Dolan Rego Pye Che Shui Ho Bhe Tiyo Nya E Nyane Gong Chong Kiyne Twala Ni Chawaare Piapare
ဒီစပြေဒုက္ခတွေတွေအဓိကလိုအပ်နေတာဘာတွေပါလဲဆက်သွယ်မေးမြန်းထားတဲ့မသိင်္ဂီထိုက်ကပြောပြပါမယ်ရှင်ဟုတ်ကဲ့ပါရှင်ကိုကန့်ဒေတာတဝိုက်ကနှစ်လနီးပါးစာတိုက်ပွဲတွေကြောင့်တယောက်နေဆက်ဘက်ကိုထွက်ပြေးကြရတဲ့မြန်မာနိုင်ငံသားတွေဟာနေရာရင်းတွေကိုပြန်နိုင်ဖို့အတွက်စစ်ဖြစ်နေတဲ့ကိုကန့်ဒေတာတဝိုက်ကိုတ냐အိနှစ်ရက်ခီးလမ်းလျှောက်ပြီးချင်းရွှေဟော်မြို့ဘက်ကိုထွ တွေကစာနယ်ရိပ်ကထောက်ပံ့ပြီးစစ်အေးတယ်လို့ယူဆရတဲ့တော်ရင်လမ်းကြောင်းတွေကနေတဆင့်သွားနိုင်ဖို့ကူညီပေးနေကြပါတယ်။ဌာနေပြန်လာကြသူတွေကတော့ကွန်လွန်အခြေစိုက်မြန်မာနိုင်ငံချက်ချင်းကြီးအတင်းကကယ်ဆယ်ရေးသမားတွေကလမ်းခုလက်လုံထန်လောက်အထိကားတွေနဲ့တက်ပြီးကယ်ထားရတယ်လို့ကယ်ဆယ်ရေးလုပ်ကိုင်နေသူရုပ်ရှင်မင်းသားဝေလူကျော်ကပြောပါတယ
်။ဒီလိုပြနေတော့သူဖြစ်ဖြစ်ချင်းပြေးသွားကြတယ်။ပြေးသွားရတယ်ပြီးတော့ပြန်ပြီးတော့ကျွန်တော်တို့ချင်းဖြူပေါ်တော့ကိုရောက်ဖို့တ냐ချင်းတွေကတူရှောက်ရပါတယ်။အဲ့လိုလာခဲ့ကြတယ်လူကြီးများတယ်ပေါ့နော်။ညတော့အပြည့်တော့မြေလက်ပိုင်းပေါ့နော်။ဒီအညာဘက်ကပေါ့ကျွန်တော်တို့ဟိုတောင်ဝင်းကြီးတို့ဟိုလက်မောက်တို့နေရာတွေပေါ့နော်။ဒီမြေလက်ပိုင်းကလူတွေကဟိုသူ့ရဲ့နေရာဒီမှာရှိပါရေးအလုပ်ကရှားပါမှုကြောင့်အဲ့ဒီဘက်ကိုပြက်ပြီးကြံခုတ်ကြတာခင်ဗျာ။ကြံခုတ်လို့သားတွေများပါတယ်။ကျွန်တော်ပေတိတက်လို့ရတယ်ဆိုရင်ချင်းဖြူပေါ်အပိုင်ဖြစ်တဲ့လုံခံတိနဲ့တက်လို့ရတယ်ပေါ့နော်။ခေါ်နိုင်တယ်ပေါ့ကားရဲ့အဖိုးကြီးတွေနဲ့တော့ကဲ့တယ်ပေါ့နော်လူတွေကို။တ냐အိတ်နေရခီးလာကြောက်လာတဲ့အတွက်အစာရည်သာရှားပါမှုပေါ့နော်သူတို့အားရရှိနေလာတယ်နောက်ပြီးတော့ဟိုစားတဲ့ခန်းချောင်းမှုကြောင့်ပြက်ပြီးတင်နေကြတယ်ဒီအားလုံးကနောက်ခြေောက်ဒီအားလုံးမှာအရေးကြီးမှုတွေထားလာကြတယ်ဆိုတော့အဲ့ဒီအခြေအနေမျိုးတွေမှာအကျကြီးကြီးလူပါတယ်ခလေးပါတယ်အဲကိုဝင်ကောင်းလေးပါတယ်ဆိုတော့အတင်းကျတယ်ကျွန်တော်တို့ကားနဲ့တက်ပြီးဆွဲတယ်ပေါ့နော်အဲကားနဲ့တက်သွားတဲ့ဆွဲနေရမှာလေဒုံထန်သားမရောက်ခင်မှာပဲစစ်ကားကြီးပေါက်ထားတာစစ်ကားကြီးနေရာမှာဝင်ဆောင်လာတာနောက်ချက်ချင်းကြီးကားပြစ်ခံထားတာအဲ့ဒါတွေကိုကြော်ပြီးတော့မလုံထန်ဆွဲနေအောင်လုပ်ပါတယ်ခင်ဗျာတဲ့ဘူးရလည်းနေရလူရှိနေပါတယ်ခင်ဗျာ
ထာနေပြန်နိုင်ဖို့ကြိုးစားကြတဲ့ဆစ်ဆောင်နေသူတွေထဲမှာကလင်းငယ်တွေနဲ့အမျိုးသမီးတွေလည်းပါဝင်ကြပြီးဒီလူတွေအတွက်စားနပ်ရိက္ခာလိုအပ်ချက်ကလည်းအတော်လေးကြီးနေတယ်လို့တရုတ်ဆောင်ဝေလူကျော်ကပြောပါတယ
်ကျွန်တော်တို့အဓိကလိုတာစားနပ်ရိက္ခာလိုတယ်ဗျစားနပ်ရိက္ခာလိုရဓာတ်စားပေါ့ဓာတ်စားလိုတော့ကောင်းတာတော့ကျွန်တော်တို့က PPM ဓာတ်စားလိုဟာမျိုးကိုကောင်းတာပေါ့ဒါပေမဲ့အဲ့ဒါကိုသူတို့မတောက်နိုင်ကြအောင်ကျွန်တော်ဝယ်တိုက်တယ်ဟိုကျွန်တော်တို့လုတ်ပေးတယ်ပေါ့နော်ဒါပေမဲ့အရင်ပေါ်လာတဲ့အချိန်မှာဒီဆန်းဓာတ်စားအငယ်ကြီးသူတို့မတောက်နိုင်တော့တီးဆုံဓာတ်စားလိုဟာမျိုးကျွန်တော်တို့တုံးရတယ်ပေါ့နော်ဒီလိုကစားတုံးနေတော့ခါအဲ့ဒီကျွန်တော်တို့ဟိုပါနေပေါ့ဒီခေါက်ဆဲချောက်ဒီကျွန်တော်တို့တုံးနေပေါ့နောက်ကျွန်တော်တို့ကဘာလို့ပြောရလဲဆိုလို့ရှိရင်ဟိုဘက်ကကျွန်တော်တို့ကဟိုကိုကချစ်ချင်ကြီးဖွဲ့ပြီးဆင်းဆင်းလာတယ်ဆန်ကျေလေးနဲ့ရဲဆုံပြီးတော့ဆင်းလာလို့ကျွန်တော်ရေးခါရတော့ကျွန်တော်ပြင်ပေးတယ်ဒါပေမဲ့ခေါက်ဆဲချောက်နှစ်ပုံးလောက်ဆိုရင်သူတို့ဆန်ကျေတကြီးကပြည့်သွားတာလေဒီဆန်ကျေသုံးလေးကြီးဆင်းလာပြီမဲ့ဒါစားတော့ခေါက်ဆဲချောက်ကျွန်တော်ရအောင်ပြင်ပေးတယ်ဒါပေမဲ့ဆန်ကျေတကြီးကအလုံးစုံပါသွားရင်ဟိုအထုပ်300 300လောက်ပဲပါတယ်လူတစ်ယောက်ကလည်းတနေ့ကိုတစ်လက်ကိုစားမယ်ဆိုရင်နှစ်ထုပ်လောက်မှဆင်ပြေးတယ်လူရည်ကတညာနေ့ကြီးဆင်းနေဆိုလို့ရှိရင်ငါတို့ခြေလုံးမဆက်မပြေဆင်းမပြေဘူးလေ
။လောက်ကန်တဲ့ချင်းရွှေဟော်ကြလုံထန်ရက်ကနေတွားရောက်ကဲတင်လာသူတွေကိုတော့ကွန်လုံမျိုးကကဲစီစခန်းမှာတညာအိတ်နားစီပြီးနောက်နေ့မှာလားရှုမျိုးမန်စီရှမ်းချောင်းကိုပို့ဆောင်ပေးပါတယ်။ဒီကမှတဆင်ဆစ်ဆောင်သူတွေဌာနရင်းတွေကိုပြန်ကြတာလည်းဖြစ်ပါတယ်။စစ်ဖြစ်နေတဲ့နှစ်လနီးပါးကာလအတွင်းကွန်လုံအခြေစိုက်မြန်မာနိုင်ငံတက်ချီကြီးအတင်းကကဲဆယ်ပေးခဲ့သူ9000နီးပါးရှိခဲ့ပြီးလည်းဖြစ်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကစပြီးတော့ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်လောက်ကင်ဒေသတစ်ပိုင်းမှာရွှေပြောင်းအလုပ်သမားတွေအဖြစ်လာရောက်လုပ်ကင်ချတဲ့မြန်မာပြည်တွင်းကအလုပ်သမားတွေဟာဒေသခံတွေနဲ့အတူတရုတ်နယ်စပ်ဘက်ကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။မှတ်ပုံတင်ခပ်ပြလက်ဝယ်ရှိသူတွေနဲ့လမ်းခီးစည်းတက်နိုင်သူတွေကတော့တရုတ်ပြည်ဘက်ကပတ်ပြီးစီးပေးလို့ရမြန်မာနယ်စပ်ဝင်ပေါက်တွေကနေပြန်နိုင်ကြပါတယ်။ဒါပေမဲ့လည်းမှတ်ပုံတင်မရှိသူတွေနောက်အပြန်ခီးစေမရှိသူတွေကတော့ပါစင်ကျော်လုံထံမာလီရှူဝါကနေတဆင်ကဲဆယ်ပြီးမဲ့သူတွေမတွေ့မချင်းခီးကြံလမ်းလျှောက်ပြန်နေကြရတာဖြစ်ပါတယ်။ကိုကတိတာတိုက်ပွဲတွေကြောင့်လာရှိုးမျိုးမန်စီရှမ်းချောင်းကိုရောက်လာတဲ့စစ်ဆောင်သူတွေကတော့မြန်မာအစိုးရကဌာနေပြန်မှုအကူအညီတွေပေးနေပေမဲ့လည်းတရုတ်ဘက်ကထွက်ပြေးကြရသူတွေအတွက်တော့ဌာနေပြန်နိုင်ရေးအကူအညီပေးတာမျိုးမရှိသေးပါဘူးရှင်။